ရှမ်းပြည်နယ်အရှေ့မြောက်ပိုင်းတရုတ်မြန်မာနယ်စပ်နာကရန်လုံကျိုင်းနယ်ကွန်လုံမြို့နယ်နာတဝိုင်မှာဒီနေ့လဲတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်စစ်ဘေးဆောင်ဒုက္ခသည်တွေလာရှုမြို့နယ်တရုတ်နယ်စပ်ဘက်ကိုထွက်ပြီးတော့ရောက်လာနေတဲ့အကြောင်းကူညီခဲ့စေရေးဆောင်ရွက်နေသူတွေပြောပါတယ်။ဒီတရက်ထဲမှာလဲလာရှုဘက်စီတင်းဆောင်လာသူပေါင်း900ဝန်းကျင်ရှိပြီးကိုကန်ဒေတာစစ်ပွဲကြောင့်တ
ကနေညနေထိတိုက်ပွဲတွေတောက်လျှောက်ဖြစ်ခဲ့ကြောင်းတရုတ်မြန်မာနယ်စပ်ယူနန်ပြည်နယ်နန်ဆန်မြို့ဘုန်းကြီးကျောင်းဆရာတော်ဦးကေတရာက VOA ကိုမိန့်ပါတယ
်ကိုကန်စစ်သားနဲ့မြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်တာပေါ့နော်ရန်လုံကျိုင်းမြို့ဝင်ပေါ့ပေါ့နော်တနေရာ123တနေရာ125မှတ်တိုင်ပေါ့တကယ်တနေရာအဲ300ပေါ့နော်တိုက်ပွဲကမနေ့ကနေ6နာရီကစပြီးတော့တိုက်တာပေါ့ညစဉ်ရောက်6နာရီထိရငိမ့်တာပေါ့နော်ဒီနေ့စပဲဦးစင်းတို့ကြောင်းနဲ့ဒီဒုတိုက်ပွဲနေရာမှာနှစ်မိုင်လောက်ပဲရှိရဲ့အဲ့ဒါဒုနအတန်ရောဟိုဘုံအတန်ရောအဲ့ဒါနဲ့ကြီးအတန်ပေါ့ဒုံတိုင်းဒုံတိုင်းမြို့ထက်တော့ဒီအဲ့ဒါမှာခလုံးပေါ်လာတယ
်ဒီနေ့တရက်ထဲမှာပဲကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေသနာကကွန်လုံမြို့တဝိုက်မှာကိုကန့်တပ်ဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်တပ်တွေနဲ့အစိုးရတပ်တွေတိုက်ပွဲဖြစ်ပွားတာကြောင့်စီပေးဆောင်ဒုက္ခသည်တွေလာရှိုးမြို့ဘက်ကိုဆက်ပြီးပြေးနေရတယ်လို့လာရှိုးမြို့မန်ဆူရှမ်းကျောင်းလူမှုကေဇယ်ရေးအဖွဲ့ကဥမမောင်တန်းကပြောပါတယ
်ကွန်လုံမြို့နယ်ထဲကရွာတရွာမှာဖြစ်တယ်အဲဒီထဲမှာဖြစ်နေတော့ဒီမဟာမိတ်အဖွဲ့နဲ့တပ်မတော်ဒါပဲရှိနေဖြစ်တော့ကျွန်တော်အဖွဲ့ကလည်းဒီနေ့တစ်ဖွဲ့တက်တာအဲဒီမှာရွာမှာထွက်ပြေးလာကြလို့သွားပြယ်လာတယ်အယောက်90အခုပြေးလာတဲ့ဒုက္ခတွေကကမင်းကြီးရွာဒုက္ခတွေအခုလာရှိုးကိုခေါ်လာပြီအခုသူတို့မရောက်လာသေးဘူးကြာတိုက်ပွဲဖြစ်လို့သူတို့ထွက်ပြေးလာတာအဲ့ဒါဒီနေ့မနေ့ဖြစ်တာကြာဒီတရက်က900လောက်ရှိတယ်ခုန90မပါသေးဘူ
းလာရှိုးမြို့ကိုထွက်ပြေးလာကြတဲ့ဒုက္ခတွေအများစုဟာမကွေးတိုင်းကဖြစ်ပြီးလာရှိုးမြို့မှာခီးတထောက်နာပြည်စုဆောင်ရှောက်ပြီးတာနဲ့သူတို့ကိုမူရင်းဒေသကိုပြန်ပို့ပေးနေကြောင်းကိုကန့်ဒေတာစစ်ကြောင့်လာရှိုးမြို့ပြက်ပြေးလာသူ3000ကျော်4000နီးပါးရှိနေပြီဖြစ်ကြောင်းဥမမောင်တန်းကပြောပါတယ်လက်တလုံးမှာအစိုးရတပ်တွေကလောက်ကန်မြို့ကိုလုံခြုံရေးအပြည့်ယူလာပြီးနေ့စဉ်ကင်းလှည့်တာမျိုးရှိနေပေမဲ့လောက်ကန်မြို့နဲ့ပတ်ဝန်းကျင်ဒေတာတွေမှာလုံခြုံမှုလုံးဝမရှိဘူးလို့လောက်ကန်မြို့ကိုကိုယ်တိုင်တွားရောက်ခဲ့တဲ့ဥမမောင်တန်းကပြောပါတယ
်ကင်းလှည့်တာတော့တွေ့တယ်ကင်းလှည့်တာတော့စစ်သားတွေဟိုရှေ့နောက်အကုန်ဓာကြီးပေါ်မှာဆက်လက်ထုံပြီးကင်းလှည့်နေတာတော့တွေ့ခဲ့တယ်တစ်မြို့လုံးတစ်မြို့လုံးပတ်နေတာမျိုးနဲ့ဆယ်မိနစ်15မိနစ်တောင်းရောက်မဲ့နေရာဒီမှာလုံခြုံမှုလုံးဝမရှိဘူး။ပတ်ဝန်းကျင်ရွာလို့ပြောမှာပေါ့နော်။အဲဒီမှာလုံခြုံမှုလုံးဝမရှိဘူး။အဲဒီဘက်တွေကိုလည်းလမ်းပြနေတာရှိတယ်။အဲဒီမှာတော့တစ်ချက်ဒုက္ခတွေရှိတယ်လို့သတ်တာလေ။ဒါကကခုမပြည့်ဘူး။ဟိုတော့ကိုဝေလူကျော်တော့တည့်လို့မရဘူး။အဲအဲ့နာတော့လို့မရဘူး။လုံခြုံရေးကလုံးဝအဲခွင့်ပြုလို့မရဘူး။အန္တရာယ်ရှိတယ်ဆိုရင်ပြီးမသွားတော့သတ်မခေါ်နိုင်ဘူး။အားလုံးကရှင်းကြတော့သုတခေတ်နဲ့ပါအဲ့ဒီလောက်ကတည်းကဟိုလာချုပ်ဘက်ကလူကြီးကအဲတက်ကထူးသေးအကြည့်ချက်မစင်နေတာတို့ဒီမို့အဲဆရတ်ဆံမွက်ရှိလို့လားဘာလားညာလားဆိုပြီးဆုံးရင်မှုတွေကကျွန်တော်တို့ကိုယ်တိုင်မှရှိနေ
ကူကန်ဒေတာတိုက်ပွဲတွေကြောင့်တရုတ်ပြည်ပဲချမ်းနမ်ဆန်မြို့ဘက်ကိုစေပေးတင်းဆောင်လာသူဒီကနေ့အချိန်ထိ3000ကျော်ရှိနေပြီးနေဆက်မှတ်တိုင်125မှာဖွင့်ထားတဲ့တရုတ်အစိုးရဒုက္ခသည်စခန်းမှာတော့ကူညီဆောင်ရှောက်မှုတွေရှိနေကြောင်းနမ်ဆန်ကျောင်းဆရာတော်ဦးကေတရာကမိန့်ပါတယ်
လောက်ကိုင်းမြို့ရဲ့ပဝန်ကျင်အားလုံးဟာအကုန်ပြေလာခဲ့ပါတယ်ဒီနေ့ဆိုဆက်တော့3000လောက်ကျော်ပြီတကယ်ကြီး3000ကျော်လောလောဆယ်ကရွာထဲမှာတို့ကစီရင်ပဲကောက်ထားတာဩကိုအိမ်ကိုလူမျိုးကိုအတိပုဂ္ဂိုလ်တွေအာကျွေးပေးပါတယ်တို့အဲ့လိုပဲလောလောဆယ်ကတော့တို့ကဘာမှကုညို့မရှိသေးဘူးပေါ့နော်ဩဒီဒုက္ခတဲ့စခန်းကတော့တို့အပြည့်အဝအကုန်လုံးချက်ကျွေးပေးပါတယ်နော်ဒီနန်းဆောင်မြုပ်တိပေါ့ဒီနေ့ငာမှတ်တိုင်ပေါ့နော်နိုင်ငံရေးအရစစ်ရေးအရအောင်းမွန်စွာဆွေးနွေးပါညံ့ညံ့ဆန်းဆန်းနားလည်ပေးပါဒါဖုန်းရမေတ္တာရခိုင်ချင်ပါတယ်ပေါ့နော
်တရုတ်နိုင်ငံတွင်စစ်ပေးဆောင်လာသူ2000လောက်ရှိမယ်လို့တရုတ်နိုင်ငံသားဝန်ကြီးဌာနကပြီးခဲ့တဲ့ကြာတာပရင်းနေ့မှာပြောခဲ့ပေမဲ့လောလောဆယ်ဒုက္ခသည်တွေတိုးပွားလာနေတာဖြစ်ပါတယ်လောက်ကန်မြို့တဝိုက်ကိုကန့်ဒေသကစစ်ပေးဆောင်ဒုက္ခသည်တွေကယ်ဆယ်ရေးအတွက်ရုပ်ရှင်မင်းသားဝေလူကျော်ဦးဆောင်တဲ့အဖွဲ့ကချက်ချင်းဒီအတင်းကိုကုစားပြုပြီးတွားရောက်ကယ်ဆယ်နေတာဖြစ်ပါတယ်။ကျွန်တဲ့ပရဟိတအဖွဲ့တွေကတော့စစ်တပ်ကအဲ့ဒီဒေသကိုဝင်ရောက်ခွင့်မပေးသေးပါဘူး။ဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲနဲ့ပတ်သက်လို့ကုကန်တပ်ဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရရှိခဲ့ပါဘူးခင်ဗျာ
။ကိုညာဝဲအောင်ဆက်သွယ်မြင့်မြတ်တင်ပြခဲ့တာပါရှင်။